ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာအင်္ဂါနေ့ကကစားခဲ့တဲ့ AFC အမျိုးသမီးအာချဖလာအတွက်အုပ်စုဒီခြေစစ်ပွဲမှာအင်ရှင်ဗီယက်နမ်အသင်းကမြန်မာအသင်းကို2-0ဂိုးမရှိမြတ်နိုင်ပြီးတော့ဘောလုံးပွဲကိုတတ်သွားပါတယ်အောက်ဆိုတဲ့ကအရင်ပွဲစဉ်တွေမှာအရှုံးမရှိခဲ့ကြတဲ့မြန်မာအသင်းနဲ့ဗီယက်နမ်အသင်းတို့ပွဲစားတွေကအစိတ်အနှင်ကန်ခဲ့ကြပါတယ်ပွဲစားပြီးမိနစ်30လောက်မှမှတ်ဝင်းတိန်ကြီးထွန်းတယ်လာတဲ့ဘောလုံးကိုနော်အယ်လိုဝါဖော့ကသွင်းဖို့ကြိုးစားခဲ့ပေမယ့်လေဂိုးတိုင်ပါးကိုထိပြီးဂိုးလွှဲခဲ့ရပါတယ်ပထမပိုင်းမှာနှစ်ဖက်လုံးဂိုးမသွင်းနိုင်ခဲ့ပေမယ့်ဒုတိယပိုင်းမှာတော့ဒီဗီယက်နမ်ဘက်ကဖိကစားတဲ့အတွက်နှစ်ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်ပထမပိုင်းနာဝီဘက်မှာမြန်မာအသင်းကစားတော်အတွက်ခုံယူတယ်လို့မြန်မာအသင်းနီးပြားက AFC သတင်းကိုပြောပါတယ်ဒုတိယပိုင်းမှာတော့ CNN ဘက်ကအသေးအယူအချိတ်ဆက်ပုံမိခဲ့တယ်လို့သူကပြောပါတယ်အင်္ဂါနေ့ကပွဲဟာမြန်မာနဲ့ CNN အသင်းတို့၄နှစ်အတွင်းမှာ6ချိန်မြောက်ကစားတဲ့ပွဲဖြစ်ပါတယ်အရင်ပွဲတွေကလည်းမြန်မာကဗီယက်နမ်ကိုမနိုင်ခဲ့ပါဘူးအခုတော့ဗီယက်နမ်အမျိုးသမီးအသင်းဟာအုပ်စုဒီရဲ့အုပ်စုကိုအဖြစ်နိုင်ပြီးတော့ဘောလုံးပွဲကိုတက်သွားပါပြီ19ချိန်မြောက် AFC အာရှဖလာအမျိုးသမီးဘောလုံးပွဲကတော့2018ခုနှစ်ကမှဂျော်ဒန်နိုင်ငံမှာကျင်းပမှာဖြစ်ပါတယ်